တိုင်းနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်မောင်းထုတ်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့အပြည့်ပြည့်ဆိုင်ရာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကစုံစမ်းစစ်ဆေးခွင့်ပြုဖို့ ICC ရဲ့ရှင်းနေချုပ်ကတောင်းဆိုလိုက်တဲ့အပေါ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံကဒီကနေ့ကြေညာချက်ထုတ်ပြီးတုံ့ပြန်ပါတယ်။ကြေညာချက်ထဲမှာမြန်မာနိုင်ငံဟာ Rome Statute မှာလက်မှတ်ထိုးထားတဲ့အဖွဲ့ဝင်နိုင်ငံမဟုတ်ကြောင်းနဲ့မြန်မာနိုင်ငံတဲကထွက်ခွာသွားသူတွေကိုပြန်လည်လက်ခံရေးဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဆောင်ရွက်နေကြောင်းလည်းဖော်ပြထားပါတယ်။ရခိုင်ရေးမှာICC ကစုံစမ်းစစ်ဆေးခွင့်အပအဝင်တရားစီရင်ရေးလမ်းကြောင်းကသွားမယ့်အနေအထားဖြစ်နေတဲ့အတွက်ကုလသမဂ္ဂနဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့တွေကိုလွတ်လပ်စွာဝင်ခွင့်ပေးတင်တယ်လို့နိုင်ငံတကာဥပဒေပညာရှင်ကျွမ်းကျင်သူတွေနဲ့စနစ်တကျတိုင်ပင်ဆွေးနွေးပြီးလိမ္မာပါးနက်စွာကင်တွယ်ဖြစ်ရှင်းတဲ့လို့အကဲခတ်တွေကအကြံပြုကြပါတယ်။အသေးစိတ်ကိုမတ်စုမွန်ကဆက်ပြောပြပါမယ်ရှင်။
ဟုတ်ပါတယ်ကုလသမဂ္ဂအဖွဲ့အစည်းတွေပါဝင်လူခွင့်ရေးအဖွဲ့တွေရဲ့ရခိုင်ပြည်နယ်ရေးအစီရင်ခံစာတွေကို ICC အပြည်ပြည်ဆိုင်ရာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးကနေပြန်လည်သုံးသပ်ခဲ့ပြီးတော့ပြီးခဲ့တဲ့2019ဩဂုတ်လကနေစပြီးမြန်မာနိုင်ငံကနေရိုဟင်ညာမွတ်စလင်638,000ကျော်ကိုမြန်မာဘက်ကဘင်္ဂလားဒေ့ရှ်ဘက်ကိုရည်ရွယ်ချက်ရှိရှိနှင်ထုတ်ခဲ့တယ်ဆိုတာတွေ့ခဲ့ရတယ်ဆိုတဲ့ဆွဆွဲချက်နဲ့ ICC ကနေစုံစမ်းစစ်ဆေးခွင့်ပြုဖို့ ICC ရဲ့ရှေ့နေချုပ်ကပြီးခဲ့တဲ့ April 9ရက်နေ့ကတောင်းဆိုလိုက်တာဖြစ်ပါတယ်ဒီလိုမျိုး ICC ကစုံစမ်းစေဖို့လျှောက်ထားချက်နဲ့ပတ်သက်ပြီးတော့ဒီကနေ့ April 13ရက်နေ့နေဆွဲနဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ယုံကနေပြီးတော့မြန်မာနိုင်ငံဟာ Rome Statute ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်ကြောင်းနဲ့မြန်မာအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းရှောင်သွားတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းတုံ့ပြန်တဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အခုလိုမျိုးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထုတ်ပြန်တဲ့ ICC အရေးကြေညာချက်နဲ့ပတ်သက်ပြီးမြန်မာအစိုးရအနေနဲ့ဖြစ်စဉ်တွေကိုညှင်းချက်ထုတ်ယုံနဲ့မပြီးပဲလိမ္မာပါးနက်စွာကင်တွယ်ဖြေရှင်းသင့်ပြီလို့မြမရေးလေးလာအကဲခတ်ဒေါက်တာခင်စောဝင်းကသုံးသပ်ပါတယ
်ဒီ Rome Statute ဆိုတဲ့စာချုပ်ကိုမြမကလက်မှတ်ထိုးမထားဘူးမှန်လဲနော်အဲ့ဒါကခုပေါ်မှာတည်ဖို့မရှိဘူးသို့တော့အခုသူတို့ပြောထားတဲ့အကြောင်းကသူ့အမြင်အရဆိုလို့ရှိရင်အတင်းအာမနှင်းထုတ်လိုက်တဲ့လူ6သိန်းကဘင်္ဂလားဒေ့ရှ်ကိုရောက်သွားတယ်ဘင်္ဂလားဒေ့ရှ်က Rome Statute ကိုလက်မှတ်ထိုးထားတဲ့နိုင်ငံဖြစ်တယ်အဲ့ဒါကြောင့်လည်းဒါကိုစုံစမ်းပြီးတော့တရားစီရင်မှာဟုတ်ကိုနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်အနေနဲ့သူခြေပတာနဲ့ဒီနေ့ထုတ်ပြန်တဲ့ဟာကလွဲနေတယ်။နော်ခုဘက်ကတေးချကိုစဉ်းစားပြီးတော့လုပ်တဲ့ကိစ္စဆင်းမြေအနေနဲ့ဘယ်ရောက်ရောက်လာလဲဆိုရင်နိုင်ငံကလည်းတာဝန်မရှိဘူးလား။နော်ဆက်စဉ်းစားရမယ်လေ။ဟာကျွန်တော်က room statute မှာမပါတဲ့အတွက်ဒီလိုကျောင်းနဲ့ဘာမှမဆိုင်ဘူး။အဲ့လိုသွားလို့လို့မရဘူး။ဒါနဲ့ sophistication လုံးနေပြီ။နေမှာပန်းလာပြီးတော့ဒီကမ္ဘာအဖွဲ့အစည်းတွေဘယ်လိုလဲပန်းလဲဆိုတာသူသိဖို့လိုတယ်။ဒီကစမိုင်းဝင်တဲ့ကိစ္စတွေကိုဖြစ်နေတယ်နော်။ဘာဖြစ်လို့လဲရလာတာ။ဟိုဘာကမှနှစ်ပေါင်း80ရှိပြီ။တခါမှ ICC နဲ့တို့မညီဘူး။အခုဖြစ်ပြီကွာတရားခံဖြစ်နေပြီ
မြန်မာနိုင်ငံပေါ် ICC ရဲ့တရားရေးစီရင်ပိုင်ခွင့်ဓာတ်ရိုက်တက်ရောက်မှုမရှိနိုင်ပေမဲ့မြန်မာအစိုးရအနေနဲ့နိုင်ငံတကာဥပဒေကျွမ်းကျင်ပညာရှင်တွေနဲ့စနစ်တကျကင်တွယ်ဖြေရှင်းသင့်တယ်လို့အာရှလူခွေကောင်စီ AARC ကလူခွေရှင်တွေဦးမင်းလွေဦးကတော့အကြံပြုပါတယ
်အမှန်ကတော့ဗျာကျွန်တော်တို့မြန်မာနိုင်ငံက Rome Statute ထဲမှာလည်းသမတ်ရည်ထိုးထားတဲ့အဖွဲ့ဝင်နိုင်ငံထဲမှာလည်းမပါဘူးနောက်ပြီးတော့တခါကုလသမဂ္ဂအဖွဲ့အနေပြီးတော့ပြဋ္ဌာန်းထားတဲ့နိုင်ငံသားများနဲ့နိုင်ငံရေးခွင့်ရေးဆိုင်ရာစာချုပ်မှာလည်းလက်မှတ်ရေးထိုးထားတာဖြစ်ပြီးအဲဒီစာချုပ်နှစ်ခုလုံးမှာလက်မှတ်ရေးထိုးထားခြင်းမရှိတဲ့အတွက် ICC ကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံပေါ်မှာအရေးယူဆောင်ရွက်မယ်ဆိုတဲ့ကိစ္စကတော့လွန်စွာမှပင်ဖြစ်နိုင်ခြင်းနဲ့ကိစ္စတစ်ခုဖြစ်တယ်။သို့တော်လည်းပဲဘင်္ဂလားဒေ့ရှ်က Rome Statute မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်တဲ့အတွက်ဒီကိစ္စကဆွဲဆိုနိုင်သလားလို့တစ်ဖက်ကကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအပေါ်မှာကျူးလွန်တဲ့ပြစ်မှုမျိုးဆိုရင်တော့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒီလူမျိုးဆွဲဆိုနိုင်မှုအခွင့်အရေးတောင်းဆိုနိုင်တယ်ပေါ့နော်ကျွန်တော်တို့အနေနဲ့ကတော့နိုင်ငံတကာဥပဒေတွေနဲ့ပတ်သက်လာရင်အလေးထားပြီးတော့စီမံကာကွယ်စီမံဆောင်ရွက်ဖို့တော့လိုပါတယ်ဒီနိုင်ငံတကာဥပဒေတွေနဲ့ပတ်သက်လာလို့ရှိရင်တကြွနားလေတဲ့သူတွေရဲ့အကူအညီနဲ့အကြံဉာဏ်တွေယူပြီးတော့အခုခံခြေပါဖို့လိုတယ်ပေါ့နော် ICC ရဲ့အဖွဲ့ဝင်နိုင်ငံမဖြစ်တဲ့အတွက်ကျွန်တော်တို့ကစိုးရိမ်စရာတော့မရှိဘူးပေါ့နော်သို့တော်လည်းပဲနိုင်ငံတကာပြည်အားကိုရင်ဆိုင်မှုအတွက်နိုင်ငံတကာဥပဒေတကြွနားလေတဲ့သူတွေရဲ့အကူအညီနဲ့အကြံဉာဏ်ကိုတော့ယူပြီးတော့ဆောင်ရွက်သင့်တယ်လို့ပဲကျွန်တော်တို့ကတော့အကြံပြုချင်ပါတယ်ခင
်အခုလိုမျိုးရခိုင်ပြည်နယ်အတွင်းကလူခွေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ဖိအားတွေကိုရင်ဆိုင်နေရချိန်မှာမြန်မာအစိုးရအနေနဲ့ကုလသမဂ္ဂနဲ့လူခွေးအဖွဲ့တွေနိုင်ငံတကာသတင်းမီဒီယာတွေကိုမြေပြင်အထိလွတ်လွတ်လပ်လပ်ကွင်းစင်လေ့လာခွင့်ပြုသင့်ပြီးအပြုသဘောဆောင်တဲ့ချင်းကပ်မှုတွေနဲ့ပူးပေါင်းဆောင်ရွက်သင့်ပါပြီလို့လည်းဒေါက်တာခင်စောဝင်းကအကြံပြုပါတယ
်ဆောင်းရင်လည်းပြောရမယ်ဆိုလို့ရှိရင်အစိုးရကကုလသမဂ္ဂကလွတ်မဲ့အဖွဲ့တွေကိုပြုနေတဲ့ကပူးပေါင်းဆောင်ရွက်မှုရှိဖို့သင့်တယ် နော်အဲ့လိုပဲဗျောင်ကြီးဖက်သူတွေနဲ့ညင်းနေတဲ့အတွက်တစ်ဆင့်တစ်ဆင့်တိုးလာတာနော်ဆိုတော့ security council ကို fight finding mission ကိုလာမယ်ဆိုရင်ကျွန်တော်အနေနဲ့ပြောတယ်လက်ခံတင်တယ် special report လက်ခံတင်တယ်ဒီမှာပြီးကဘုခံနေတယ်နည်းနည်းလို့တော့အင်းလို့ပြောမှဆိုရင် sophistication ပေါ့လေနော်ပန်းနှမှုလိမ္မာပန်းနှမှုလို့လေအဲ့ဒါကတော်တော်လေးကိုနေပြီးတော့မှလက်ဟင်းနေတယ်ကွာပြောမှဆိုလို့ရှိရင
်ရခိုင်မြောက်ပိုင်းကတင်းချီတဲ့ဒုက္ခသည်တွေထွက်ပြေးလာတဲ့အရေးကတော့ Rome statue ကိုလက်မှတ်ရေးထိုးထားတဲ့ Bangladesh နိုင်ငံနဲ့လက်မှတ်ရေးထိုးမထားတဲ့မြန်မာနိုင်ငံနဲ့နေဆက်ဖြတ်ကျော်ဖြစ်ပွားတဲ့အခြေအနေဖြစ်နေတဲ့အတွက် ICC ခုံရုံးရဲ့စုံစမ်းစစ်ဆေးပိုင်ခွင့်တောင်းခံချက်ဟာ Rome statue ခြားချုပ်နဲ့ကိုက်ညီကြုံဝင်ပြီး ICC ရဲ့ဦးတည်ချက်ဖြစ်တဲ့စိုးဝါတဲ့နိုင်ငံတကာရာဇဝတ်မှုကျူးလွန်သူတွေကိုအရေးယူနိုင်မှာဖြစ်တဲ့အတွက်ရှေ့နေကျုပ်ဘက်ကရုံးတော်ကိုရှောက်ထားရတာဖြစ်ကြောင်းနောက်ပြီးတော့ Rome statue ရဲ့အဥပဒေ9.1ဂါကြီးအရလူမျိုးစုတွေကိုအတရားဓမ္မရွှေ့ပြောင်းမှုကိုဟန်တားထားတဲ့ ICC ရဲ့ရာဇဝတ်မှုသတ်မှတ်ချက်တွေနဲ့လည်းကိုက်ညီနေကြောင်းရှေ့နေကျုပ်ရဲ့ရှောက်ထားချက်မှာဖော်ပြပါရှိပါတယ်ရှင်